မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အနေနဲ့သူရဲ့ရည်ရွယ်ချက်အတိုင်းပေါင်းမြောက်အောင်မြင်အောင်လှုပ်ဆောင်နိုင်မယ်လို့မျိုးလင်းကြောင်းမလေးရှားနိုင်ငံသားဝန်ကြီးတက်ကပြောပါတယ်။ရာထူးတာဝန်ယူပြီးတော့ပထမဆုံးလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမလေးရှားနိုင်ငံသားဝန်ကြီးဒူတက်စီရီဆာဖူဒင်အဗ်ဒူလာကအဲ့ဒီလိုပြောဆိုသွားတာပါ။မြန်မာနိုင်ငံမှာငြိမ်းချမ်းမှုရရှိရေးပြပောင်းဆောင်ပါဝင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာနိုင်မယ်လို့မျိုးလင်းပါတယ်လို့လည်းပြောပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရွေးချယ်ခံရရဲ့ကိစ္စမှာမလေးရှားနိုင်ငံကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်တယ်လို့လည်းဝန်ကြီးအဗ်ဒူလာကပြောပါတယ်။နိုင်ငံသားဝန်ကြီးဟောင်းရဲ့လုပ်ငန်းတာဝန်တွေကိုဆက်ပြီးတော့အကောင့်ထက်ဖော်တဲ့အနေနဲ့အာဆီယံအထူးကိုယ်စားလှယ်နဲ့တက်နိုင်တဲ့များအစောဆုံးတွေ့ဆုံပြီးတော့အပေါင်းလက်ခဏာဆောင်ရရလတ်တွေထွက်လာအောင်ကူညီသွားမယ်လို့လည်းပြောပါတယ်။အာနာသိမ့်ပြီးတဲ့နောက်ပိုင်းမြန်မာအရေးဝိုင်းဝန်းဖြည့်ရှင်ပြင်နိုင်ဖို့အာဆီယံအသင်းကြီးကဧပြီလနောက်ပိုင်းမှာအစည်းအဝေးလုပ်ပြီးတော့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုမြန်မာအပါဝင်အဖွဲ့ဝင်ဆက်နိုင်ငံရှိတဲ့အာဆီယံအသင်းကြီးကဘရူနိုင်းနိုင်ငံဒုတိယနိုင်ငံခြားဝန်ကြီးအာရဝါမျိုးဆော့ကိုအထူးကိုယ်စားလှယ်အဖြစ်အောက်ကလာမှာရွေးချယ်ခဲ့ပါတယ်မစ္စတာယူဆော့အနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်ရင်းနဲ့မြန်မာနိုင်ငံတွင်အကြမ်းဖက်မှုရပ်တန့်ရေးဆောင်ရွက်မှာဖြစ်တယ်လို့စစ်ကောင်စီနဲ့အတိုက်အခံတွေကြောင့်တွေ့ဆုံဆွေးနွေးအောင်ကြိုးပမ်းရမှာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်မစ္စတာယူဆော့အနေနဲ့မြန်မာနိုင်ငံရဲ့ခုချိန်ထိသွားရောက်ခွင့်မရသေးပါဘူး။